အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးတဲထန်စွာရွာသွန်းလေပြင်းမုန်တိုင်းတွေတိုက်ခတ်ပြီးမြေပြိုရေလွှမ်းမိုးလို့ဘင်္ဂလားဒေ့ရှ်မှာကလေးငယ်တွေအပါအဝင်အနည်းဆုံးလူ၁၂ဦးသေဆုံးခဲ့ရပြီးတိမ့်နဲ့ချီတဲ့ဒုက္ခတွေဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကအရေးပေါ်သတင်းထုတ်ပြန်ထားပါတယ်အခုချိန်ထိတက်ကြီးရွယ်ဝတွေနဲ့နာမကျန်းဖြစ်သူတွေအပါအဝင်ဒုက္ခသည်တွေမှာနေစရာအခက်အခဲဖြစ်နေပြီးစခန်းမှာတာဝန်ရှိသူတွေကဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလအဖွဲ့အစည်းတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ကုလသမဂ္ဂအရေးပေါ်ထုတ်ပြန်ချက်တွေနဲ့အတူဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးရာသီစတင်တဲ့အချိန်ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကနေစလို့နှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းပြီးတော့လေပြင်းမုန်တိုင်းတွေတိုက်ခတ်မိုးကြိုးတွေပစ်တဲ့အတွက်မြန်မာပြည်ကတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းနဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကယာယီဒုက္ခသည်စခန်းတွေကဒုက္ခသည်တွေဟာရာသီဥတုဆိုးရတဲ့ဒဏ်ကိုအလူးလဲခံနေကြရပါတယ်မုတ်တုံမိုးရာသီအစမှာပဲထိခိုက်ပျက်စီးမှုကဆိုးရလွန်းလာကြောင်းသူတို့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ကလည်းလုံလောက်တဲ့ရန်မုံငွေမရှိဘူးလို့ကုလကပြောပါတယ်အခုလက်တော်ရင်ဆိုင်နေရတဲ့ဒုက္ခသည်အခြေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေကဒုက္ခသည်တွေရင်ဆိုင်နေရတဲ့ရာသီဂုရုဌာနတွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ကိုယီဇလန်ကပြောပြပါဗျာ။ဒ
ီရနီယာဖားပြီးတော့ဒေသပချောလုံးမှာမိုးပြင်းတဲ့ရာသီမုန်တိုင်းလေပြူရှာမှုအိမ်တွေပျက်စီးမှုရှုံးနေရမှာတော့လူသိက္ခာဒဏ်ရာရရှိမှုတော့ရှိပါတယ်။လူတော်တဲ့ဒုက္ခရောက်နေပါတယ်။နောက်ကိုယ်တော်ဘာလာရဲ့အနောက်ဘက်ဆမ်းမှာလဲလေရင်ပြအတော်များများပြက်စီးတာကိုသိမြင်ရပါတယ်။အကိုတော်ဘာလာရဲ့ဒီကအချက်မှာဘာလို့ကလည်းနေစက်တစ်ချောင်းမှာလဲသိရင်အများပြပြက်စီးနေတာကိုသိမြင်ရပါတယ်။ဒီစီလုံးမှန်းတော့တချို့နေရာမှာတော့စတင်တာကိုသိရပါတယ်။ဒါပေမဲ့နောက်တချို့နေရာမှာစီတော့တောင်းရမှာရှိတဲ့ဒီကလေးနဲ့နေထိုင်တဲ့လူတွေကသူတို့ကဘာမှခိုးလုံစရာတော့မရှိသေးပါဘူးခင်ဗျ။သူတို့ကသူ့အကျင့်နဲ့အရဆိုရင်ဆော်ရလဲစွစောဝါအကျင့်နဲ့မှာသိနေရပါတယ်။နောက်ဒီအတိုင်းစီရင်ဒီအတာဆက်လက်မိုးရွာသွန်းမှုများနဲ့စီလေပြင်းဆိုင်ဆိုင်နဲ့ဒီကလာနေစီလေရီယာပေးဆွနိုင်တဲ့အကျဉ်းနဲ့မှရှိနေတာကိုသိမြင်ရပါတယ်
ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဒုက္ခသည်တွေကိုမြေပြိုကျမှုအန္တရာယ်ရှိနိုင်တဲ့နေရာတွေကနေအရေးပေါ်ရွှေ့ပြောင်းပေးနေကြပါတယ်တစ်ချိန်တည်းမှာပဲဒုက္ခသည်တွေအတွက်နေစဉ်ပေးပို့နေတဲ့စားနပ်ရိက္ခာဆေးဝါးထောက်ပံ့မှုနဲ့လူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့နိုင်အောင်အဓိကလမ်းမကြီးတွေလမ်းကြောင်းပြတ်တောက်မှုမဖြစ်အောင်လည်းစခန်းတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်မိုးရံလေးတန်းခံနိုင်အောင်ယာယီဒုက္ခသည်စခန်းတွေကတဲလွေတွေနဲ့ခိုင်ခန့်တဲ့အစာအုပ်တွေစောင့်နိုင်မှုအမိုးအကာတွေအရေးတကြီးလိုအပ်ပြီးတော့ဒုက္ခသည်တွေကိုအရေးပေါ်ရှင်းပြောင်းပေးဖို့လိုအပ်တယ်လို့လည်းကိုကြီးဇလန်ကပြောပြပါဗျာ။
ကျွန်တော်တို့ဒုက္ခသည်များရဲ့အနေနဲ့ကမ္ဘာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းများကအထူးမြတ်တာရက်ခံကြည့်တာတော့ဒီဒုက္ခသည်ရဲ့အခက်အခဲကိုအမြန်ဆုံးကိုကြီးဆောင်ရွက်ပေးပါတယ်အတက်ကျွန်တော်တို့အလင်းနဲ့မြတ်တာရက်ခံကြည့်ပါတယ်။ဒီမှာ NGO အဖွဲ့အစည်းတွေကဆက်နိုင်တယ်လို့သူတို့ကူညီရကိုသိရပါတယ်။နောက်ဘင်္ဂလားဒေ့ရှ်ကစက်တွေအာမီဒီအလေသူတို့ကဆက်နိုင်တယ်လို့ကူညီနေတာကိုသိရပါတယ်။ဒါပေမဲ့ဒီဒုက္ခသည်စခန်းကခြေပြင်းတဲ့နေရာမှာနေရာဖြစ်နေတယ်ဆိုတော့ဒုက္ခသည်စခန်းဆင်းကလေးတွေနဲ့ဆွေးနွေးရလာပရောမြများဖြစ်နေတယ်ဆိုတော့လူတွေလည်းပရောမြားတယ်ဆိုတော့သူတို့ကမတန်တန်ချင်းနေတာကိုသိနေရပါတယ်။ဒီတော့ပြည်ပြီးတော့အကွယ်ရင်းနဲ့ဒီစေစေလုံးငယ်ကတော့လွဲနေတာကိုသိနေရပါတယ်။ဒုက္ခသည်ကပရောမြားနေတယ်လားလူတွေလည်းပရောမြားပြနေတယ်နောက်စခန်းဧရိယာလည်းပရောခြေပြင်းနေတယ်။ဒါကြောင့်မလို့သူတို့ကမတန်တန်ချင်းနေကြတယ
်။ရက်ဆက်တိုက်ခတ်နေတဲ့မိုးသက်လေပြင်းမုန်တိုင်းဒဏ်ကြောင့်ဒုက္ခအနည်းဆုံး9000ကျော်လောက်ထိခိုက်ခဲ့ရပြီးတော့ဒုက္ခသည်ပေါင်း3000ကျော်လောက်ဟာမြေပြိုကျမှုအန္တရာယ်အရန်ကြီးမားတဲ့နေရာတွေမှာနေထိုင်နေကြရဆဲဖြစ်ပါတယ်ဒုက္ခသည်တသိန်းလောက်ဟာလည်းတစ်ပင်မြေတွေမရှိတဲ့တောင်ကုန်းတွေပေါ်မှာနေထိုင်ကြရပြီးတော့တကယ်လို့မြေပြိုကျတာတွေရွေလွှမ်းမှုတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့ရေထဲကိုမျောပါသွားနိုင်တဲ့အန္တရာယ်ရှိတာကြောင့်သူတို့အလိုအမင်းကိုစိုးရင်တော့ကရောက်နေကြတယ်လို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေကိုအရေးပေါ်ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ပုတ်တုံမိုးရာသီမစခင်လာပိုင်းကလေးကကိုကုလသမဂ္ဂနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကဒီလိုစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့လာရနိုင်ကြောင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်ရန်ပုံငွေတွေလိုအပ်နေတယ်ဆိုတာကိုအရေးပေါ်ထုတ်ပြန်ကြေညာထားပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ